ယေမင်နိုင်ငံမြို့တော်စနားကအမေရိကန်တန်ရုံကိုတိုက်ခိုက်တာဟာလုံခြုံရေးအခိုင်အမာစောင့်ကြံနေတဲ့တန်ရုံကိုချိုးဖောက်ခြင်းနဲ့အကြမ်းဖက်သမားတွေရဲ့လုပ်ရက်ဖြစ်ပုံရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောလိုက်ပါတယ်တိုက်ခိုက်တဲ့ပုံကတော့ Al-Qaeda အဖွဲ့လုပ်ပုံကင်ပုံပဲလို့တာဝန်ရှိသူတွေကဆိုပေမဲ့ဘယ်သူဆိုတာကိုတော့အတိအကျကောက်ချက်ချမပြောပါဘူးကိုကျော်ကျော်သိရင်အပြည့်အစုံကိုဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမညိုကြီးတန်ရုံရဲ့နေရာမှာအပေါက်ကြီးတစ်ခုဖြစ်သွားအောင်ဖောက်ခွဲပြီးအထက်ကလူတွေကိုတတ်ဖြတ်ဖို့အကြမ်းဖက်သမားတွေကကြိုးစားခဲ့တာကိုတားဆီးနိုင်ခဲ့တဲ့အတွက်ရီမင်လုံညုံရဲ့အဆောင်တွေကိုအမေရိကန်နိုင်ငံသားရဲ့ဌာနတာဝန်ရှိသူတွေကချီးကျူးပြောဆိုလိုက်ပြီးတန်ရုံလုံညုံရဲ့ကိုတိုးမြှင့်လိုက်တယ်လို့VOA သတင်းတောက် David Gollas ကသတင်းပေးပို့ပါရယ်စနားမျိုးတော်ကလာတဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအားဆိုရင်ဖြစ်ပုံကဒီလိုပါပထမဆုံးဘုံတွေတင်ထားတဲ့ကားနှစီကိုအမေရိကန်တန်ယုံရဲ့အဓိကဝင်ပေါက်အပြင်ဘက်မှာဖောက်ခွဲပါရယ်ဒုတိယဖောက်ခွဲမှုကြောင့်ကျိုးပေါက်သွားတဲ့တန်ယုံနေရန်အပေါက်ကနေအတွင်းထဲကိုတနသမားတွေကခြေလျင်ဝင်တိုက်နိုင်မယ်လို့မျှော်လင့်ထားခဲ့ကြတာပါဒါပေမဲ့ကွန်ကရစ်တိုင်းဟာဖောက်ခွဲမှုကိုခံနိုင်ခဲ့တယ်လို့ရီမင်စစ်သားတွေကတနသမားတွေကိုတိုက်ခိုက်နိုင်ခဲ့ပြီးနှစ်ဖက်စလုံးမှာအသေးအပြောက်ရှိခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကယီမင်သမ္မတအာလီအဗ်ဒူလာဆာလာကိုတယ်လီဖုန်းဆက်ပြီးလူညုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတွေတေဆုံးခဲ့ရတဲ့အပေါ်ဝမ်းနည်းပါကြောင်းနဲ့လက်ရှိနဲ့အနာဂတ်ကာလမှာအကြမ်းဖက်မှုတိုက်ဖျက်ရေးကိုယီမင်နိုင်ငံနဲ့ပူးတွဲဆောင်ရွက်ရတဲ့အပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့ယီမန်းချက်တွေအောင်မြင်ဖို့အပြစ်မဲ့သူတွေကိုတပ်ဖြတ်မဲ့အစွန်းရောက်ဝါဒီတွေနဲ့အမေရိကန်ပြည်ထောင်စုတို့စစ်ဖြစ်နေစေပဲဆိုတာကိုသတိပေးချက်တစ်ခုဖြစ်တယ်လို့အီရတ်ကအမေရိကန်တံမူဟောင်းဗိုလ်ချုပ်ကြီးဒေးဗစ်ပက်ထရီယက်စ်နဲ့သမ္မတအိမ်ပြည်တော်ဆွေးနွေးပွဲတစ်ခုမှာအမေရိကန်သမ္မတဘုရှ်ကပြောပါတယ
် One objectives of these extremists is they kill is to try to cause the United States to lose our nerve
ဒီအစွန်းရောက်ဝါဒီရဲ့ဟိမန်ရက်ကသတ်ဖြတ်ဖို့အမေရိကန်ပြည်ထောင်စုကိုကြောက်ရွံ့သွားအောင်လုပ်ဖို့နဲ့ကမ္ဘာဒေသတွေကနေဆုတ်ခွာသွားစီဖို့ဖြစ်ပါတယ်ကျွန်တော်တို့ပြောချင်တာကတော့အစွန်းရောက်ဝါဒီတွေရဲ့ရန်ကနေလွတ်မြောက်အောင်အစိုးရတွေကိုကျွန်တော်တို့ကူညီချင်တယ်ဆိုတာပါပဲလူတွေကိုပုံမှန်ရှင်းသန်းနေထိုင်စေချင်ပါတယ်ပုံမိုကောင်းမွန်တဲ့ကဘာကြီးရဲ့မျှော်လင့်ချက်နဲ့အိမ်မက်တွေကိုရယူခံစားနိုင်အောင်သားသမီးတွေကိုမိခင်တွေကညီငယ်နဲ့ပတ်ဝန်းကျင်မှာမြေတောင်မြှောက်ပေးနိုင်စေချင်ပါတယ
်ရီမင်နိုင်ငံဟာလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကအဓိကအာရုံစိုက်ရာနိုင်ငံတစ်ခုဖြစ်ခဲ့တာကြားပါပြီ2000ပြည့်နှစ်တုန်းကရီမင်စိတ်ကမ်းမြုပ်အေဒင်မာစိုက်ကပ်ထားတဲ့အမေရိကန်ရေတပ်သင်္ဘော USS Cole ကို Al-Qaeda အဖွဲ့ဝင်တွေက Speedboat နဲ့ဘုံခွဲတိုက်ခိုက်ခဲ့တာကြောင့်ရေတပ်သား18ယောက်သေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ AB လတုန်းကလည်းတန်ယုံအင်အားကိုမော်တာဒုံးကျည်နဲ့တိုက်ခိုက်ခဲ့ပြန်တာကြောင့်တာမန်တန်ယုံဝန်ထမ်းတွေနဲ့မိခိုးသူတွေကိုရီမင်နိုင်ငံကနေအမေရိကန်ပြည်ထောင်စုစီပြန်ခေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကမှသူတို့ကိုပြန်သွားခွင့်ပြုခဲ့တာပါ။ရီမင်အစိုးရအနေနဲ့လုံခြုံရေးတိုးမြင့်မှုကိုအကြီးအကျယ်လုပ်ခဲ့ပေမဲ့ပိုးပြီးတော့လှုပ်ဆောင်နိုင်ပါသေးတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူ Sean McCormack ကပြောပါတယ
် I think it's safe to say after talking to the security personnel that the attack bears all the hallmarks of an al-Qaeda attack where you have
လူကြီးတောင်းဝင်ရှိသူတွေနဲ့စကားပြောပြီးတဲ့နောက်အသေးချာပြောနိုင်တယ်လို့ကျွန်တော်ထင်တာကတော့ဒီတိုက်ခိုက်မှုဟာ al-Qaeda အဖွဲ့လုပ်ပုံကင်ပုံအားလုံးနဲ့တူနေတယ်ဆိုတာပါပဲကားဘုံတွေဖောက်ခွဲတယ်ခြေချင်းဝင်တိုက်ပြန်လက်နက်ကင်တွေပါတယ်တာယုံဝင်းကိုချိုးဖောက်ဖို့ကြိုးစားတယ်အထက်ကိုအရောက်ဝင်ပြီးနောက်ထပ်ပျက်စီးမှုတွေနဲ့အသက်သေဆုံးမှုတွေဖြစ်အောင်ကြိုးစားတာပါပဲ
။ဝန်ထမ်းအလုံးဘေးကင်းရန်ကင်းရှိနေပြီးတန်ယုံကိုယာယီပိတ်ထားတယ်လို့မက်ကောမက်ကပြောပါတယ်။တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေတဲ့အပေါ်ပူးပေါင်းဆောင်ရွက်ဖို့ဌာနပေါင်းစုံကကျွမ်းကျင်သူတွေပါဝင်တဲ့အမေရိကန်အဖွဲ့အဖွဲ့ကိုဆေးလွှတ်ထားပြီးလူညုံရေးဆိုင်ရာလှုပ်ဆောင်မှုအသစ်တွေအကြောင်းပြောဖို့ရာကတော့စောလွန်းပါသေးတယ်လို့ရှောင်းမက်ကောမက်ကပြောဆိုခဲ့ပါတယ်ခင်ဗျာ။